ပြီးခဲ့တဲ့မြို့သားလွှတ်တော်မှာမြို့သားလွှတ်တော်ကိုစလဲဦးလှဆွေကလက်စည်းဒုက္ခသည်တွေနဲ့ပတ်သက်တဲ့အရေးကြီးအဆိုကိုတင်သွင်းခဲ့ပြီးဒီနေ့မှာလွှတ်တော်ကိုစလဲ၄ဦးနဲ့အစိုးရတာဝန်ရှိသူ၃ဦးတို့ကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။လွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကပြီးခဲ့တဲ့ရက်ပိုင်းကတွားရောက်ခဲ့တဲ့ဩစတြေးလျခီးစဉ်မှာမြန်မာနိုင်ငံကိုရောက်ရှိနေတဲ့လက်စည်းဒုက္ခသည်တွေကတချို့ကိုလက်ခံပေးဖို့ပြောကြားတဲ့အပေါ်ကန့်ကွက်ကြောင်းပြောကြားခဲ့တာကိုလွှတ်တော်ကိုအသိပေးခဲ့ပါတယ်။ပြီးခဲ့တဲ့မေလ၂၁ရက်နေ့ကမောင်တော်မြို့နယ်အတွင်းမြမရေပိုင်နဲ့အတွင်းကနေဖမ်းဆီးရမိတဲ့လျှေစီးဒုက္ခသည်200ရဲက150ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီနေ့လွှဲပြောင်းပေးလိုက်ပါတယ်။ဒါပြင်ပြီးခဲ့တဲ့မေလ29ရက်နေ့က ARD တိုင်းဒေသကြီးဖျာပုံမြို့နယ်အတွင်းကမြမရေပိုင်နဲ့ထဲမှာဖမ်းဆီးရမိတဲ့လျှေစီးဒုက္ခသည်900ကျော်ကိုလည်းမောင်တော်နယ်စပ်ကိုပို့ဆောင်ထားပြီးဒီနေ့စစ်ဆေးမှုတွေစတင်လုပ်ဆောင်နေပါတယ်။အဲ့ဒီရွှေပြောင်းသွားလာသူတွေကိုတိထက်ပိုတာဝန်ယူရင်ကန့်ကွက်စရာတွေဖြစ်လာမယ်လို့မျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကဆွေးနွေးခဲ့ပါတယ်
။မြန်မာရေပြည်ထည့်ရောက်လာတဲ့လူတထောင်လင်းပေါင်းကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုပေးနေပါတယ်။သူတို့လည်းနိုင်ငံကိုလည်းပြန်ပို့ဖို့အစီအစဉ်လုပ်နေပါတယ်။မြန်မာနိုင်ငံအနေနဲ့ဒီရွှေပြောင်းလူသားတွေကိုခဏရည်သာလက်ခံပြီးဒီထက်ပိုပြီးတာဝန်ယူဖို့မလွယ်ပါဘူး။ဒီထက်ပိုပြီးလုပ်မယ်ဆိုရင်လည်းကျွန်တော်တို့ကန့်ကွက်ပါတယ်။ဘာလို့လဲဆိုလို့ရှိရင်2010ခုနောက်ပိုင်းဒုက္ခသည်စခန်းတွေမှာကျွန်တော်တို့ကြွေးမွေးနေရတဲ့ဒုက္ခသည်တသိမ့်တော်ရှိပြသားဖြစ်ပါတယ်
။လျှေစီးရွှေပြောင်းသွားလာသူတွေအရေးနဲ့ပတ်သက်ပြီးတိကျတဲ့မူရှိဖို့လိုအပ်တယ်လို့မြို့သားလွှတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကဆွေးနွေးခဲ့ပါတယ်
။အဲခဏဒုက္ခသည်အပေါ်မှာကျွန်တော်တို့ကြည့်မဆိုကျွန်တော်မေတ္တာ၊စေတနာ၊ကရုဏာ၊ဗျာမစုတရား၄ပါးနဲ့ကောင်းကောင်းမွန်မွန်ကျွန်တော်တို့ကဆက်ဆံဖို့လိုမယ်၊ကူညီဖို့လိုမယ်၊စောင့်ရှောက်ဖို့လိုမယ်။ဒါပေမဲ့ပြတ်သားတဲ့မူတစ်ခုကျွန်တော်တို့မှာရှိဖို့လိုတယ်ဒီအဆိုတင်ပြထားတဲ့အတိုင်းစီစစ်ပြီးတော့ဆိုင်ရာနိုင်ငံကိုပို့ဖို့အရင်တော့ကကျွန်တော်တို့နိုင်ငံကနံပါတ်1တရားခံဖြစ်တယ
်အဲ့ဒီအဆိုနဲ့ပတ်သက်ပြီးအစိုးရအဖွဲ့ကနိုင်ငံသားရေးပြည်ထရေးနဲ့ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးတွေတက်ရောက်ရှင်းလင်းခဲ့ကြပါတယ်လျှေစီးရွှေပြောင်းသူတွေကိုဒီကနေ့မှပထမတုပ်အနေနဲ့သက်ဆိုင်ရာဘင်္ဂလားဒေ့ရှ်နိုင်ငံကိုလွှဲသွားမှာဖြစ်ပြီးကျန်ရှိနေသူတွေကိုလည်းစီစစ်နေတယ်လို့နိုင်ငံသားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးတန့်ကျော်ကပြောပါတယ်
ဒီလေစီတွာလာသူတွေကိုနော်ဒီကနေ့ဒီရက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပထမဆုံးအကြိမ်ဖြစ်လူ150ဦးကိုပြန်လည်ခေါ်ယူမှုများစတင်ပြုလုပ်မှာဖြစ်ပါတယ်။ကြံတဲ့လူ50ဦးကိစ္စကိုလည်းအချက်အလက်ပြည့်စုံစေရန်ထပ်မံစီစဉ်နေပြီးဆက်လက်လွှဲပြောင်းနိုင်ရေးစီစဉ်နေပါတယ်။934ဦးပါလေစီချွတ်ပြေးသူများကိစ္စနဲ့ဆက်လင်းပြီးမြန်မာလူဝေမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဒုတိယဝန်ကြီးဦးဆောင်တဲ့စီစဉ်ရေးအဖွဲ့ကဘင်္ဂလားဒေ့ရှ်တန်ယုံကောင်စီဝင်ကြိုးယုံကိုစလေများနဲ့အတူဂျွန်လ6ရက်နေ့ကစီစစ်မှုများကိုစတင်ဆောင်ရွက်နေပြီဖြစ်ပါတယ်
။လှေစီးရွှေပြောင်းသွားလာသူတွေကိုလူကုန်ကူးခဲ့တဲ့တရားခံကိုဖမ်းဆီးထားပြီးဆက်လက်စုံစမ်းနေတယ်လို့လည်းပြည်ထောင်ဝင်ကြီးဌာနဒုတိယဝင်ကြီးဗိုလ်မှူးချုပ်ကျော်စံမြင့်ကရှင်းလင်းပြောကြားခဲ့ပါတယ်
။တိုင်းနိုင်ငံသားဒီ၁၄ပိုင်းရှိရင်ဒီပေါင်ကုန်ဆောင်ရွက်တဲ့တရားခံကိုကျွန်တော်တို့ဒီမေလ29ရက်နေ့မှာမင်္ဂလာရုံမြို့နယ်၄တောင်ခံရက်ွက်မဟာနယ်လပိတ်ဆိုင်မှာဖန်စီရမိခဲ့ပြီဖြစ်ပါတယ်။နောက်ကွင်းစစ်များကိုလည်းပေါ်ထုတ်ပြီးတော့အေးအေးအောင်ဆောင်ရွက်လက်ရှိပါဒီလိုဆောင်ရွက်တဲ့ကတော့ကျွန်တော်တို့နိုင်ငံအနေနဲ့ဒီလူကုန်မှုတပ်ပြည့်လုပ်ငန်းစဉ်ကိုဆောင်ရွက်တဲ့ခါမှာဒီနိုင်ငံကစာချုပ်စံနှုန်းကုလသမဂ္ဂကွန်ဗင်းရှင်းနောက်ဆက်သွဲစာချုပ်တွေနောက်အာဆီယံသင်းကြီးရဲ့လုပ်ငန်းစဉ်နဲ့ကွန်ဗင်းရှင်းများပြဋ္ဌာန်းချက်များကိုကျွန်တော်တို့အကောင့်ထဲပေါ်ဆောင်ရွက်လက်ရှိပါတယ်
။လျှေစီးဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့တမတော်ရဲ့မူဝါဒနဲ့ပတ်သက်ပြီးကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်မှူးချုပ်အောင်တော်ကလွှတ်တော်မှာအခုလိုရှင်းလင်းသွားပါတယ်။
တမရောအနေနဲ့မြမပိုင်နဲ့နေမြေအတွင်းလူမောင်ခိုကူးမှုနှင့်တရားမဝင်ရွှေပြောင်းသွားလာမှုများကာကွယ်တားဆီးနိုင်ရေးအတွက်အခြားသောဌာနများနှင့်ပူးပေါင်းဆောင်ရွက်ရှိပါသည်။ပိုင်နဲ့နေမြေအတွင်းတွင်လည်းလူသားချင်းစာနာထောက်ထားသောအဖြစ်ကယ်ဆယ်ရေးလုပ်ငန်းများလည်းကူညီဆောင်ရွက်ပေးလည်းရှိပါသည်။လေစီပြေရွှေပြောင်းသူများကိစ္စနဲ့ဆက်စပ်ပြီးတမရောအနေနဲ့အစိုးရ၏စီမင်းစည်းကမ်းများနဲ့ညီအကောင့်တွေပေါ်ဆောင်ရွက်လည်းရှိပါကြောင်းလေးစားစွာတင်ပြပါ
ဒီနေ့ဆွေးနွေးမှုမှာမြို့သားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကအတည်ပြုလိုက်ပြီးအစိုးရကိုတိုက်တွန်းသွားဖို့ဆုံးဖြတ်လိုက်ပါတယ်ရှင်။